မြန်မာနိုင်ငံရဲ့ပညာရေးလောကမှာနိုင်ငံတော်သမ္မတရဲ့ပညာရေးဆိုင်ရာလမ်းညွှန်ချက်10ရက်အတိုင်းအကောင့်ထဲပေါ်ဖို့သိပ္ပံနဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကဘုံဝန်ထမ်းတက္ကသိုလ်ဖောင်ကြီးမှပြုလုပ်တဲ့ဆရာမများအထူးမွမ်းမံသင်တန်းဖွင့်ပွဲမှာပြောဆိုသွားတာကိုသတင်းစာတွေမှာဖော်ပြထားတာတွေ့ရပါတယ်ဒါအပြင်မြန်မာနိုင်ငံမှာအဆင့်မြင့်ပညာတွေသင်နိုင်ဖို့တက္ကသိုလ်အသစ်တွေတည်ဆောက်နေတာပညာရေးစနစ်ခင်မြောင်ကြိုးစားနေတာတွေကိုလည်းသတင်းစာတွေမှာမကြာခဏဖော်ပြလို့ရှိတာတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးဆောင်ရွက်ချက်ကြောင့်ထောင်ဒဏ်နှစ်ရှည်ကျသွားပြီးပြန်လွတ်လာတဲ့ចောင်းသူចောင်းသားတွေကိုမူလတည်ယူနေတဲ့ဘာသာရပ်တွေမှာပြန်ပြီးတက်ရောက်တည်ယူခွင့်မရတာ၊နေចောင်းတက်ခွင့်မပေးဘဲအဝေးတင်တက်ကတူကိုပြောင်းခိုင်းတာစတဲ့ပညာရေးဆိုင်ရာဖြစ်ရပ်တွေနဲ့ပတ်သက်လို့သတင်းစာတွေမှာဖော်ပြတာမတွေ့ရတဲ့အတွက်ဒီတစ်ပတ်တော့အဲ့ဒီဖြစ်ရပ်တွေတင်ပြသွားပါမယ်။
ကျွန်တော်2009ခုနှစ်ပေါ့နော် CY တက်ကတူတတိယနဲ့ဆင်းရဲပညာအဓိကနဲ့ကျွန်တော်ရန်ကုန် CY တက်ကတူရာတိုင်းမှာကျွန်တော်ကျောင်းတက်တယ်။အဲ့ဒီအချိန်မှာကျွန်တော်တို့ရဲဘော်တငယ်ချင်းတွေအားလုံးနဲ့ကျောင်းတမကပေါ်ထွန်းလာရင်းနဲ့ကျောင်းသားခွင့်ရေးတော့ကိုကျွန်တော်တို့ညှိနှိုင်းခဲ့ကြတယ်။အဲ့ကာလမှာဒီ2009ပေါ့နော်တတိယမှာတန်ဃာတို့နဲ့ကျောင်းသားပြည်သူတွေလှုပ်ရှားမှုပေါ်လာတဲ့အခါမှာကျွန်တော်တို့ကဗမာနိုင်ငံကကျောင်းတမကနဲ့ဖွဲ့တယ်ပေါ့နော်2009ဘာသာတာကိုကျွန်တော်တို့ဥပပေါင်းပြီးတော့ဖွဲ့စည်းခဲ့ပြီးတော့ကျွန်တော်တို့ပါဝင်ခဲ့ကြတယ်။အဲ့ဒီကမှာကျွန်တော်အချင်းအောင်လေးကိုကျွန်တော်တို့ရောက်သွားတယ်ရောက်သွားပြီးတော့ကျန်လွတ်မြောက်လာတဲ့အခါမှာကျွန်တော်အကြောင်းကိုသွားပြရပါတယ်မော်ဝန်တေးဦးသားဆုံးနဲ့ကျွန်တော်ဖတ်ကြည့်ပြီးတော့ကျောင်းပြတ်တခွင့်ရရှိရေးကိစ္စကို6လတင်းတဲ့အခါမှာဒီကျောင်းနဲ့၄နှစ်ကျင်းကွာတဲ့ကျောင်းသားတိုင်းဟာပေါ့နော်ကျောင်းသားစီးရင်ပဲကြက်ခံရတယ်ပေါ့အဲ့ဒီအတွက်ကြောင့်ဒီအခုဆက်နေတဲ့ကျွန်တော်တို့လက်ရှိပညာရေးရတယ်သူအဝေးတင်ပညာရေးကိုပဲကျောင်းမင်းမယ်ဆိုပြီးတော့ဒီလိုပြောလာတယ်ပေါ့ဆိုတော့ဗျာကျွန်တော်တို့ကဒီအချင်းအောင်လေးမရောက်ခင်မှာကျွန်တော်တို့အဓိကယူထားတဲ့နေရာက Bigon Status ကျွန်တော်တို့နေရာကဝိဒင်ရှိယူဒီပဲရှိတယ်အဲ့တော့ကြောင့်ဝိဒင်ကြောင်းလိုက်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဂျူဟန်နာခဲ့တယ်ကျွန်တော်တို့ရဲ့ဒီပညာရေးရနဲ့နောက်ဆုံးဆုံးမှုတွေရှိတယ်ပွင့်လေးတော့ကျွန်တော်တို့ဒီတောက်လျှောက်တင်လာခဲ့တဲ့စင်ကြားရေးသင်ခန်းစာတွေမဟုတ်တဲ့ဒေတာတစ်ခုမှကျွန်တော်တို့ကပြန်ပြီးတော့တက်အမဲ့ပုံမျိုးဖြစ်နေတာပေါ့
2009မျိုးဆက်ကြောင်းသားကိုစီတူမောင်ကသူ့ကိုရီအဖြစ်ပြက်တွေပြောပြသွားတာပါအလားတူဘာကသမ ्या အဖွဲ့ချုပ်အမှုဆောင်တူဦးဖြစ်တဲ့မဟန်နီဦးကလည်းသူ့အတွေ့အကြုံနဲ့ပတ်သက်လို့အခုလိုပြောပါတယ
်။2009ကနောက်ဆုံးနှစ်ဥပဒေပါ။စကုံတက္ကသိုလ်မှာပါပဲရှင်။ဒီမှာကဒီအဖမ်းကြီးခံထားတဲ့အချိန်မှာဒီမှာဆံဝတ်ကျန်စီစုခွင့်နဲ့ပတ်သက်ပြီးတော့ရှောက်တယ်။ဒီမှာမိသားတွေကပေါ့နော်အပြင်ကနေရှောက်ပြီးရဲ။အဲ့ဒီဟာကိုလည်းဒီမှာကလည်းထောင်ထဲမှာလည်းတောင်းဆိုမှုရှိတယ်။ဒါနဲ့အဲ့လိုမျိုးတွေကိုလည်းမလုပ်သေးဘူး။အဲ့တစ်ချက်ချင်းအခုပြန်ထွက်လာပြီးတဲ့အချိန်မှာလည်းဒီမှာကထောင်ကျသွားတဲ့အကြောင်းတွေကြောင့်ကျောင်းရဲ့ဝေးကွာနေရတာဖြစ်တယ်ဆိုတဲ့ဟာမျိုးတွေရှိနေပေါ့နော်ဒီနှစ်ပေါ့အဲ့တော့သူတို့ကဒီကျောင်းကနေနှစ်နှစ်ဝေးကွာနေတယ်ဆိုလို့ရှိရင်ကျမတို့အခုတက်နေတဲ့ဒီပေါ့နော်နေ့ကျောင်းဆိုတဲ့ဟာကိုတက်ခွင့်မရဘူးဆိုတဲ့ကျောင်းကနေထုတ်ပြန်ရတယ်ဆိုတဲ့ဟာမျိုးနဲ့သူတို့ကရှိတယ်အခုကျမတောက်လျှောက်အဲ့ကျောင်းတက်ဖို့အတွက်လိုက်လုပ်နေတာပေါ့နော်ကျောင်းကိုစာရွက်စာတမ်းနဲ့တင်ထားတာပဲရှိသေးတယ်အခုဒီကတော့တက်ခွင့်မရဘူးဆိုတဲ့ဟာမျိုးတော့ပဲကျမတို့ကတည်ထားပြီးတော့တန်တဲ့ဟာကတော့ဘာမှကျမတို့ပြန်အကြောင်းစားတာမျိုးမရှိဘူး
ကိုစီတူမောင်တို့မဟန်နီဦးတို့လိုကျောင်းပြန်တက်ခွင့်မရတဲ့ကျောင်းသားတွေထဲမှာလက်ရှိတမကအမှုဆောင်တွေအဖွဲ့ဝင်တွေတော်တော်များများပါဝင်တယ်လို့အထူးသဖြင့်အကျဉ်းထောင်ကလွတ်လာတဲ့ကျောင်းသားတွေပါဝင်တယ်လို့ကိုစီတူမောင်ကပြောပါတယ်
ကျွန်တော်တို့ဒီအခုကျင်းထောင်နဲ့လွတ်လာတဲ့ကျွန်တော်ကျောင်းသားရဲဘော်တွေအားလုံးကအခုကျောင်းပြန်တက်ခွင့်ကိုမရရှိသေးဘူးပေါ့ကျွန်တော်အမှုတွေဆက်မြောက်စလုံးကကျောင်းပြန်တက်ခွင့်မရဘူးပေါ့နော်အခုကျင်းထောင်နဲ့လွတ်မြောက်လာတဲ့တက္ကသိုလ်ကျောင်းသားတွေအားလုံးကတော့ကျွန်တော်ခန့်မှန်းကြည့်90ကျော်လောက်တော့ရှိနေတယ်ထင်တယ်မြန်မာပြည်တော်ဝန်လုံးမှာပေါ့
ဒါကတော့တက္ကသိုလ်ပညာသင်ယူရင်းနိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်ကျသွားတဲ့ကျောင်းသားတွေရဲ့ပညာဆက်လက်သင်ယူခွင့်အခြေအနေပါထောင်ကျခဲ့တဲ့တက္ကသိုလ်ကျောင်းသားတွေအတွက်အဝေးသင်ပညာရေးနဲ့ဘဝခရီးဆက်ခွင့်ရနိုင်ပေမဲ့တက္ကသိုလ်မရောက်သေးပဲအထက်တန်းကျောင်းသားဘဝမှာလည်းနိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်ကျသွားပြီးပြန်လွတ်လာတဲ့ကျောင်းသားတွေထဲမှာဆိုရင်ပညာရေးခါပြတ်သွားသူတွေတော်တော်များများရှိနေပါတယ်ဥပမာဆယ်တန်းပညာသင်ယူဆက်ကျောင်းသားတစ်ယောက်ထောင်ကျသွားလို့ပြန်လွတ်လာတဲ့အခါကျောင်းကနေတစ်ခါမှစာမူဝဲဝင်ရောက်ဖြေဆိုဘူးတာမရှိရင်ပြင်ပကနေလည်းဖြည့်စုံခွင့်မရှိဘူးဆိုတဲ့စနစ်ကြောင့်ပညာဆက်မတင်ရသူတွေရှိနေပါတယ်ထိုင်းနိုင်ငံအခြေဆိုင် Thinking Classroom Foundation ရဲ့ညွှန်ကြားရေးမှူးဒေါက်တာသိန်းလွင်ကတော့နိုင်ငံတကာမှာဆိုရင်နှစ်သက်ရာဘာသာရပ်ကိုအချိန်မရွေးသင်ယူနိုင်ခွင့်ရှိတယ်လို့ပြောပါတယ
်ကျွန်တော်တက်ခဲ့မှုတဲ့အင်္ဂလန်တက်သူကတော့သင်ယူခြင်းနဲ့ဘာသာရပ်ကိုတင်ယူခွင့်ရှိတယ်ဒီဘာသာရပ်ကိုဝေးကွာသွားလို့ဒီဘာသာရပ်တင်ခွင့်မပေးဘူးတခြားဟာပဲတင်ရမယ်ဒါမျိုးတော့မရှိဘူးပညာတင်ယူရဲဆိုတော့တင်ယူတဲ့သူက သူတင်ယူခြင်းနဲ့ဘာတရက်ကိုတင်ယူခွင့်ရှိရမယ်ဒါမှပညာတင်ယူတာဖြစ်မယ်လေခုနပြောသလိုမျိုးထောင်ထဲမှာနေရလို့ဘုရားတက်ခဲ့တဲ့တက်တူမှာတက်ခွင့်မပေးဘူးတခြားဘာသာယူရမယ်ဆိုရင်ဒါသူ့ရဲ့ပညာတင်ခွင့်ခွင့်ရေးကိုပိတ်ပင်ရန်ရောက်တယ်ဆိုတော့မူလတက်ခဲ့တဲ့ဘာသာသူဝါသနာပါတယ်သူတက်ချင်တယ်ဆိုရင်ဒါတက်ခွင့်ပေးတယ်တခြားနိုင်ငံတွေမှာလည်းတက်ကတူမှာသူတင်ယူခြင်းနဲ့ဘာတရက်ကိုသူတင်ယူခွင့်ရှိတယ်အဲဒီလိုမျိုးပညာတင်ယူတဲ့ခွင့်ရေးရှိဖို့လိုတယ
်သောရရှင်များခင်ဗျာဒေါက်တာသိန်းလွင်ပြောသလိုဗြိတိန်အမေရိကန်စတဲ့နိုင်ငံတွေမှာဆိုရင်ကျောင်းသားကနှစ်သက်ရာဘာသာရပ်ကိုအသက်အရွယ်မရွေးအချိန်ခါမရွေးကျောင်းတွေမှာတက်ရောက်သင်ယူခွင့်ရကြသလိုမြန်မာပြည်ကနေနိုင်ငံရေးကြောင့်အဲ့ဒီနိုင်ငံတွေရောက်လာကြသူတွေကပညာဆက်သင်လိုသူတွေကိုမြန်မာနိုင်ငံမှာဘွဲတစ်ခုခုမရခဲ့ပေမဲ့အဲ့ဒီလိုသင်ယူခြင်းနဲ့ကျောင်းသားရဲ့ဘဝနောက်ခံဖြတ်သန်းမှုနဲ့သူ့ရဲ့သင်ယူနိုင်စွမ်းရည်ကိုအကဲဖြတ်ပြီးဘွဲလွန်ပညာတွေအထိတက်ရောက်ခွင့်ပေးတဲ့တာဒကတွေလည်းရှိနေပါတယ်ခင်ဗျာ